မလေးရှားနိုင်ငံကွာလာလံပူမြို့အနီးမှာအမည်မသိလက်နက်ကိုင်တချို့ရဲ့တိုက်ခိုက်မှုကြောင့်မြန်မာအလုတ်သမား5ယောက်သေဆုံးခဲ့တဲ့အကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။စာတန်းမြို့နယ်မှာအလုတ်လုတ်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေကိုလက်နက်ကိုင်လူတစုကဓားတွေနဲ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့လူတချို့ကိုလည်းဖမ်းဆီးစစ်ဆေးနေပြီလို့မလေးရှားရဲ့တပ်ဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံကွာလာလံပူမြို့နယ်ကီလိုမီတာ30လောက်กว่าဝေးတဲ့စာတန်းဆိုတဲ့နေရာတစ်ခုကစီးရက်စစ်ပစ္စည်းစေယုံတစ်ခုမှာအလုလုကန်နေတဲ့မြန်မာနိုင်ငံသားတချို့ဟာကြာသာပတိနေ့ညကအလုကအပြန်မှာလက်နက်ကင်လူတစုရဲ့တိုက်ခိုက်မှုကိုခံခဲ့ရတာဖြစ်တဲ့အကြောင်းမြန်မာလူသမားရေးလှုပ်ရှားနေသူတွေနဲ့မလေးရှားအနာပိုင်တွေကပြောပါတယ်။ဓားတွေကင်ဆောင်လာသူအမီမတိလူအုပ်စုရဲ့တိုက်ခိုက်မှုကြောင့်မြန်မာနိုင်ငံသား၄ဦးကတော့နေရာမှာတင်ပွဲချင်းပြီးတေဆုံးခဲ့ရတယ်လို့လည်းမလေးရှားခြေဆိုင်နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်။
မနေ့ကညစနေရီတော့မှကလေးတွေကအလုပ်မှာ overtime ဆင်းပြီးပြန်နေတော့တယ်။နောက်ဒီ Kuala Lumpur ကနေကီလိုမီတာ30လောက်ရှိတဲ့စာတမ်းမြို့မှာအလုပ်လုပ်ကြတယ်။သူတို့ကဒီမီတာပေါက်လုပ်တဲ့ဆေးရုံမှာပေါ့လေ။အဲ့မှာမီတာပေါက်ဆိုမီတာပေါက်လုပ်ဆေးရုံနဲ့ပြန်ကြတယ်။ပြန်ကြတဲ့အခါမှာသူကနေ့တိုင်းဒီလမ်းအမြဲပြန်နေတယ်။အဲ့ဆံနဲ့ဆိုပြန်ရင်းနဲ့မနေ့ကပြန်ရင်းနဲ့ဆိုသုံးရင်း3လောက်အဲ့လမ်းလေးပြန်နေပေါ့လေ။ပြန်တဲ့အချိန်မှာပဲအိမ်နဲ့ဆေးရုံနဲ့ကြားလောက်မှာပေါ့လေ။အဲ့လူတစုရဲ့တိုက်ခိုက်မှုခံရရတယ်။အဲ့လိုတိုက်ခိုက်တာလေသူတို့ကတိုက်ခိုက်မယ်လို့မှမကြည့်ဘူး။ရှိပဲနောက်ပတ်ကိုပြေးတက်ခိုက်ကြတာကြတော့လေးအောင်ပေါ်ချင်းကြီးသေးခဲ့တယ်သုံးကွာပြင်းထန်တန်ရရှိခဲ့တယ်တွေးရည်ကြုံလို့ခင်ဗျချန်နယ်ရဲ့လူကညာရေကနေကျောင်းချောင်းပြီးတို့ထွက်ပြီးတော့တယ်ရောက်လို့ရောက်မှတော့ဥတိုင်းစုံစမ်းလို့မရဘူး
တိုက်ခိုက်မှုကြောင့်မြန်မာနိုင်ငံသား9ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ကြောင်းနဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတခြားမြန်မာနိုင်ငံသား9ဦးကိုလည်းခေါ်ယူစစ်ဆေးနေတယ်လို့လည်းစာတန်းခရိုင်ယာယီရဲမှုလီဝေလောင်းကိုကိုးကားပြီးမလေးရှားမီဒီယာတွေမှာဖော်ပြနေပါတယ်တိုက်ခိုက်မှုတွေအတွင်းဒဏ်ရာအပြည့်ခံရခဲ့တဲ့နောက်တဦးကတော့ဆေးရုံမှာထပ်မံတည်ဆုံးခဲ့ကြောင်းကိုလည်းမလေးရှားရောက်မြန်မာနိုင်ငံသားတဦးကပြောပြပါတယ်
။ဟိုဥစားပေါ့မနေ့ကကြည့်ကြည့်တော့လေးယောက်ပါမှာဒါပေမဲ့လောလောဆယ်ဒီနေ့ဆေးရုံမှာပြေသွားတဲ့ဆိုတဲ့ဟာတော့ဟိုအကြည့်ပြုလို့မရသေးဘူးဆိုတာကဟိုဘယ်လိုတော့မဟုတ်ကျွန်တော်မြန်မာတိုင်းရင်းကလည်းသွားစစ်တယ်လေးမှာရဲ့ဒီနေ့သွားစစ်တော့ခါကျတော့ဟိုစင်ညာရဲထုတ်မယ်လို့တော့ပြောတယ
်။အခုအဖြစ်ချက်နဲ့ပတ်သက်လို့မလေးရှားနိုင်ငံကမြန်မာတိုင်းရင်းကိုဆက်တွေ့မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်တွေအပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေလူခွင်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးပြီးခဲ့တဲ့လကပဲမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ကကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့ရမှာမလေးရှားရောက်မြန်မာတွေအတွက်စိုးရိမ်မှုတွေထွက်ပေါ်လာခဲ့ကြတယ်လို့မြန်မာတန်ယုံကလည်းသတိနဲ့တွာလာနေထိုင်ကြဖို့တိုက်တွန်းချက်ထုတ်ပြန်ခဲ့ပါတယ်မလေးရှားခြေဆိုင်နာယေးကူညီမှုအတင်းဥက္ကဋ္ဌဦးစန်းဝင်းကတော့မြန်မာပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်လာပြီးတဲ့အချိန်မျိုးမှာအလားတူဖြစ်ရက်တွေကြုံရလေ့ရှိတယ်ဆိုပြီးပြောပါတယ်
ကျွန်တော်2013မှာဆိုရင်တော့ကျွန်တော်တို့မိတ်ချီတာအရင်အင်းကြောင်းကျွန်တော်ကွာလာလံပူမြို့တာမန်ဆိုတဲ့ဒေသမှာတည်းဒီလိုဟောတဲ့နေသူမျိုးရေးတက်ဆိုင်မှုတွေဖြစ်ပွားခဲ့တယ်အဲအခုပြစ်စာတည်တဲ့ဒါလူမျိုးရေးပြစ်စာရင်းနဲ့အဲနည်းနည်းပါးပါးတော့ဆက်နွယ်နေလို့ကျွန်တော်ထင်တယ်ပေါ့ဒီ
မင်းရှားနိုင်ငံမှာတရားဝင်ကောတရားမဝင်ပါနေထိုင်အလုပ်လုပ်ကြနေတဲ့မြန်မာတွေ၅သိန်းထက်မနည်းရှိနေတာပါလာစဉ်လဲမလေးရှားမှာအလုပ်လုပ်ကြတဲ့သူတွေလူလေးတောင်ထက်မနည်းကိုမြန်မာအစိုးရကစေလွတ်နေတာဖြစ်ပါတယ်မလေးရှားနိုင်ငံမှာမြန်မာအရေးနဲ့ပတ်သက်ပြီးကန့်ကွက်မှုတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်မှုတွေရှိတယ်ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာအလုပ်သမားတွေစေလွတ်မဲ့အစီအစဉ်ကိုယာယီရဆိုင်းလိုက်ကြောင်းအလုပ်သမားညွှန်ကြားမှုဦးစီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်